ကာဇာဒေသမှာယာယီအပြစ်ခတ်ရစေးကမ်းလှမ်းချက်ကိုဟမားစ်အဖွဲ့ကလက်မခံဘဲပယ်ချလိုက်တယ်လို့အစ္စရေးဝန်ကြီးချုပ်ယုံကဒီနေ့မှာထုတ်ပြန်လိုက်ပါတယ်။အပြစ်ခတ်ရစေးကမ်းလှမ်းချက်ကိုလက်မခံဘဲပယ်ချလိုက်တာဟာဂါဇာမှာရှိတဲ့ဟမားစ်အဖွဲ့ကြီးကဲရာဟာဆင်ဟွမ်အနေနဲ့ဒီဖမ်းဆီးထားတဲ့တရားခဏလေးကိုပြန်လွှတ်ပြီးလူသားချင်းစာနာမှုအကူအညီပေးရေးသဘောတူညီချက်ကိုမလိုလားပ ဖြစ်ပြီးတော့ဂါဇာမှာဖမ်းဆီးထားတဲ့တရားခံ133ယောက်ချက်ချင်းပြန်လည်လွတ်မြောက်လာဖို့အတွက်လုံးစရာရှိတာတွေကိုအကုန်လုံးဆောင်သွားမယ်လို့လည်းပြောလိုက်ပါတယ်။အစ္စရေးနဲ့ဂါဇာယာယီပြစ်ခတ်ရဲဆဲဖို့ကမ်းလှမ်းချက်နဲ့ပတ်သက်ပြီးတော့ဟမတ်ဘက်ကတော့အီဂျစ်နဲ့ကာတာနိုင်ငံကဂျာဝန်စစ်ဆေးသူတွေကိုမနေ့စနေနေ့ကပြန်လည်တုံ့ပြန်ထားပြီးတော့အဲ့ဒီအစားအမြဲတမ်းအပြစ်ရဖို့ကိစ္စကိုလိုလားတယ်လို့အခိုင်အမာပြောဆိုနေပါတယ်ခင်ဗျာ။